비자연락이야တကယ်တော့မင်းအွန်လိုင်းစတက်ကလေးကြောင်းကနေတိုက်ခတ်ခဲ့တဲ့ခရင်နဲ့လေးတမဟာငါဒေဘူးနိုဆိုတဲ့နေရာကနေကျွန်တော်ထွက်ခဲ့တာမတ်လ18ရက်နေ့ပါဒေဘူးနိုကိုတိုက်ခတ်ခံရတဲ့နေ့ကမတ်လ28ရက်နေ့အဲဒီကမီလောင်တုံးကြခဲ့တဲ့နေရာကျွန်တော်ညနေထမင်းစားပြီးတိုင်းလမ်းလျှောက်ခဲ့တဲ့နေရာပါဒီဘုံမှာနေခဲ့တဲ့တခြားပါတီစောတဲ့ဖို့နဲ့ညတိုင်းနေပါရင်းနှီးချမ်းတောက်ပြီးစကားတွေပြောဖြစ်ခဲ့ပါတယ်တပ်ဖွဲ့ဝင်တွေကဘူသေးဖို့လို့ခေါ်ကြတဲ့ဒီအသက်60ကျော်အရွယ်စောတဲ့ဖို့ဆိုတာတမဟာနှစ်ရက်တမဟာမှုသူကအမြဲတမ်းနိုင်ငံရေးနဲ့စစ်ရေးကိုထင်းထင်းသင်းသင်းပြောတတ်ပါပြီးတော့ကျွန်တော်တို့မြင်တာတော့အမြဲတမ်းအစင်သစ်ဖြစ်နေတဲ့စစ်သားကြီးပေါ့ဗျာဒီဘုနမှာကျွန်တော်တပတ်လောက်ကြာခဲ့ပါတယ်အဲ့ဒီမှာခရင်စကားတချို့ရည်လဲတင်းပေါ့လေအဲ့ဒီမှာတက်ခဲ့တဲ့ခရင်စကားကိုပြောပါဆိုရင်တူကီရယ်တူကီဆိုတာစကောခရင်ဘာသာစကားမှာတမဟာလို့အဓိပ္ပာယ်ရပြီးတော့ရယ်ဆိုတာငါးပါဒေဘုနိုကတမဟာငါရဲ့နေမည်ဖြစ်တော့အဲ့နေရာကိုသူကီရယ်လို့ခေါ်ပါတယ်သူကီရယ်ကနေတဆင့်ဟိုးအရင်ကဒုက္ခသည်စခန်းအဖြစ်နာမည်ကြီးခဲ့တဲ့ဣတုထဆိုတဲ့ယောဂလေးကြီးရောက်ခဲ့ပါတယ်ဣတုထနဲ့နေဆုံးယောဂမြတ်တဖကံတဏှာကြီးလောက်လေးစီးရတဲ့တော်လဲထဆိုတဲ့ထိုင်းဘက်ကယောပါထိုင်းဘက်ကနေမြန်မာကိုပို့ရဲဆိုရဲဆန်800ကျော်ပြဿနာဖြစ်ခဲ့တဲ့နေရာပေါ့တချို့လဲမှတ်မိကြပါလိမ့်မယ်တကယ်လို့ထဆိုတာသကောကရင်ဘာသာစကားမှာချောင်းဝမြစ်ဝလို့အဓိပ္ပာယ်ရတယ်ဒီဝါလေးကတန်လျင်မြက်ကမ်းပေါ်မှာမေ့တင်ပါတယ်ယောရဲမှာ1988ခုနှစ်ကလေးကရန်ကုန်ကနေပြီးတော့တော့ခေါ်လာကြတဲ့လူတွေရှိတယ်။အဲဒီလူတွေနဲ့ဒေတာခံတွေနဲ့အိမ်အောင်ကြနောက်သားတယောက်မွေးအဲဒီနောက်ပဲအဖေကတိုက်ပွဲမှာကြအမေကမိုင်းနေပြီလို့ဆုံးသွားတာပေါ့သူတို့သားအကျန်ခဲ့နောက်တက်မာ၃ငါးနေပြီးတော့တက်မာ၅ကိုအပြန်ရန်သူရဲ့စက်ကားတွေတယောက်တည်းတိုက်ခဲ့ဝါရင်အရင်စက်သားဟောင်းကြီးနောက်မိုင်းနေပြီလို့ချေပြက်နေတဲ့သူဘုံထီတို့မျက်စိကွယ်နေတဲ့သူတွေနောက်ပြီးတော့ထူးဆန်းတာကစိတ်ဓာတ်မှာကြောတဲ့ရခိုင်အမျိုးသမီးငယ်တွေကိုလည်းအဲ့ဒီမှာတွေ့ရတယ်ဒုက္ခသည်မိသားစုကနေမွေးပြီးတော့အဖေအမေဘယ်သူမှမသိရတဲ့မွေးစားကလေးတွေလည်းရှိပါတယ်ကျွန်တော်တို့ရွာကိုရောက်တော့လွတ်နေတဲ့အိမ်တစ်ဆောင်ကိုတရွာလုံးနေပါဝိုင်းပြီးတော့အိမ်အမိုးအမိုးပေးပါတယ်တနည်းမို့တော့မဟုတ်ပါဘူးသုံးပြီးလေးပြီးအရွယ်လောက်ရှိတဲ့အင်ဖက်အကြီးကြီးတွေကိုစီပြီးတော့ချုပ်ပြီးတော့မိုးကြတော့ခရင်ရွာတွေကအင်ဖက်တွေကိုဒီလိုပဲမိုးကြတော့ပါပဲဒီနေ့တနေ့တုန်းကကောတူးလေးလို့ခေါ်ပါတယ်ကောတူးလေးနဲ့မြေထဲကခရင်ရွာတွေမှာအင်ကြီးအင်ကောင်းတွေ့ရပါဘူးအဲ့ဒီမှာပါတီနဲ့တွေ့တော့ပါတီအင်ကောင်းကောင်းဘာလို့မဆောက်တာလဲဗျာကျွန်တော်ကအဲ့လိုမေးတော့ဖာတီကဘာပြန်ပြောလဲဆိုတော့နာအဖာရီလာရင်အိမ်တွေကပြစ်ထားခဲ့ရမှာဖို့ခွာရဒီလိုဆိုရင်သူတို့သုံးတာနာအဖာ1962ခုနှစ်ကနေဒီနေ့အထိနေဝင်းကနေမင်းအောင်လိုက်အထိဒီကလူတွေစိတ်ထဲမှာစစ်တပ်နဲ့ပတ်သက်ရင်ဘာမှပြောင်းလဲမသွားပါဘူးမြန်မာစစ်တပ်ဆိုရင်ဒါနာအဖပါပဲယောဂမြက်ကန်းတစ်ပေးမှာဆိုပေမဲ့ဒီဒေသကရာသီဥတုမမှန်ပါဘူးပူလွန်အေးလွန်တော့ဒီကရွာသားတွေကနေလေလောက်ဆိုရင်အိမ်အောက်မှာကျိုးပခက်ထဲမှာနေကြတယ်အိမ်တွေကလည်းပြောရရင်အကုန်လုံးဝပြားခင်းဝပြားကပေါ့ တောင်ပေါ်ရောမြေပြန်ရောဒီကကရင်လူမျိုးတွေကဝါဟုတော့အတော်နိုင်ကြတယ်လို့ပြောရမယ်။ဘယ်နေရာရောက်ရောက်ဝလုံးကြီးကြီးလိုက်ရှာပြီးတော့ထိုင်စရာချက်စရာအိတ်စရာတစ်ခုခုကောက်ပြီးလုပ်ဖြစ်ကြတယ်။သူတို့တို့ဝါကသိပ်လွယ်တဲ့အရာပေါ့လေ။ဒါကြောင့်လဲဒီကရင်တော်လှန်ရေးသမားတွေအိတ်ထဲမှာဓမီကျိုးပခက်မိကျင်နဲ့ခက်ကြီးကြီးဓာတ်တချောင်းအမြင်ဆောင်ထားတတ်ကြတာ။အဲနောက်ထပ်မပါမဖြစ်ကတော့ကွန်းရာကျွန်တော်ဒီနေရီနန့်ဒေတာပေါင်းဆောင်ခရီးတွေတွားခဲ့ဖို့ပါတယ်။ဒါပေမဲ့ကရင်တွေစားတဲ့ကွန်းပေါင်းဆိုတော့တစ်ခါမှမကြဘူးခဲ့ပါဘူး။တမဟာလေးကူလောက်ဖြတ်တန်းပြီးတောက်လျှောက်ခရီးတွေထွက်ခဲ့တော့တောင်ပေါ်ကရေမြေအနေထားသတိထားမိပါတယ်။တောင်ပေါ်မှာအသီးနှံအသီးအရွယ်ပေါ်လေတိတ်မဖြစ်ထုံးပါဘူးရှားပါပါ။ကရင်လူမျိုးတွေကလည်းထမင်းစားရင်တာလဘုံနဲ့ဝတ်သားဟင်းကလွယ်ကြံတာတိတ်ငြိမ်ပုံမရပါဘူး။အသီးရွယ်ကရှားတော့ဒီရွယ်စားကျင်ကြပြီမဲ့တခါတလေဟင်းကနဲပါတယ်။မမရရတမဟာနှစ်တောင်ပေါ်မှာစားခဲ့တဲ့ထမင်းဝိုင်းကိုတော့ကျွန်တော်အမြဲတမ်းအမှတ်ရနေဦးမှာပါပဲ။တမဟာရီထဲမှာတမဟာနှစ်ကရည်မြေကောင်းတယ်အတိအနံဖြစ်ထွန်းတယ်ပြီးတော့ဟင်းပေါ်တယ်ပေါ့လေအဲအဲ့ဒီလိုရည်မြေတဘာဝမကောင်းတဲ့နေရာတွေပေါ်တော့ကွန်းအရန်ကြိုက်တယ်တောင်ပေါ်ကကရင်တွေကကွန်းဆိုင်ကြတယ်ဗျဒါပေမဲ့မြေစီမကောင်းတော့မအောင်မြင်ကြပုံပါပဲဆိုတော့မြို့ပေါ်ဈေးတွေကနေဝယ်လာတဲ့ကွန်းရွက်ကြမ်းကြမ်းတွေကိုပေါင်းခံပြီးတော့သူတို့ကတာရှည်ခံကိုလှုပ်ထားကြတယ်ပုံမှန်ကွန်ရွက်စိမ်းတွေကတပတ်ခံမယ်ဆိုရင်များကွန်ပေါင်းကအနည်းဆုံး3ပတ်လောက်ခံတယ်။၅နဲ့6နဲ့အရွယ်ဒီကလေးလေးတွေကအစားလူတိုင်းဒီမှာကွန်စားကြတယ်။မနေ့စာနဲ့နေ့လယ်စာကိုပေါင်းပြီးမနေ့6နာရီလောက်ဆိုရင်စားပြီးကြပြီ။နေ့လယ်12နာရီလောက်ဆိုရင်တော့လူတွေကပိုက်စားကြတော့ဆိုတော့အဲ့ဒီချိန်လူတွေကအကုန်လုံးကွန်ရတမျိုးမျိုးနဲ့ဆိုရရင်တော့ကွန်ပေါင်းတမျိုးမျိုးနဲ့ညနေ9နာရီလောက်ဆိုရင်တော့ညစာစားကြပြီကျွန်တော်တို့ remove ပေးထားတဲ့ input အမှုအစ်စ်နဲ့အိမ်ထဲမှာနေရတာကနေတာညတာအစ်ရှေးလုံးပါတယ်နေပြင်းပြင်းအောင်မှာခေါင်းစည်းကြိုးစီးပြီးတော့ဧကဆင်းကြတဲ့ကလေးလေးတွေကိုကြည်ရင်အိမ်တော့ကျွန်တော်တို့အိမ်တော့မှာတောင်ပေါ်မှာဖခင်ကြောင့်ရှိပါတယ်ဖခင်ကြောင့်ကဆူတောင်းတယ်နောက်ထောင်ရင်ကရင်စကားတချို့တင်ယူရင်ပေါ့နောက်ပြီးကျိုးပကပေါ်အေးရင်ညနေဆိုရင်တန်တွင်မြက်ထဲမှာရေဆင်းချိုးရင်ဒီလိုပဲကျွန်တော်တို့နေ့တွေကိုဖြတ်တန်းခဲ့ပါတယ်ကရင်တွေရဲ့ပြောပုံအရတရက်နေရင်တော့ဧည့်တယ်အနှစ်ရက်နေရင်လည်းဧည့်တယ်ပဲသုံးရက်မြောက်ရင်တော့မင်းကအင်ရှင်ဖြစ်သွားပြီဒီစကားကပါတီအမြဲတမ်းပြောတဲ့စကားပါကျွန်တော်တို့ကဓမင်းကျွေးတဲ့အမိုးနဲ့ပါတီမှာကျွန်တော်ထင်းခွဲလိုက်ဓမင်းချက်လိုက်အညာဘက်မီးဆက်နှိုးပေးလိုက်နဲ့ဒီလိုပဲနေ့တွေကိုဖြတ်တန်းပါတယ်အဲ့ဒီလိုနဲ့စက်တင်ဘာ28ရက်နေ့ကိုရောက်လာခဲ့ပါတယ်မင်းအောင်လိုင်းစက်တရဲ့သီးမူထဆိုတဲ့စခန်းကို KNL ကတင်းယူတာကြရတယ်29ရက်ကနေ9ရက်28ရက်နေ့ညပိုင်းမှာတော့ KNL တက်မှာ9ဒေဘူးတို့ကျွန်တော်နေခဲ့တဲ့နေရာကိုလေးချောင်းကနေတိုက်ခိုက်ခံရတယ်လို့ကျွန်တော်တို့ကြားရပါတယ်ဒေဘူးတို့ကကျွန်တော်နေတဲ့နေရာနဲ့ဝေးပေမဲ့အဲ့ဒီလေးချောင်းတိုက်ခိုက်တဲ့တရင်ရောက်လာတော့ဒီကလူတွေတရောလုံးလှုပ်လှုပ်ရရပေါ့တညာလုံးလဲကင်းဆောင်ကြပါမစလာ29ရင်းနေမနေကြတော့တရွာလုံးအထုတ်ပြင်ကြပြီအင်းကိုစွန့်ဖို့လောက်ကြပါပြီရွာကိုဘုံကျဲခံရနိုင်တဲ့ဆိုတဲ့တဲ့ရင်ကြတော့လေချောင်းတိုက်ခိုက်မှုတန်းကိုယာသားတွေကကြိုတင်ရှောင်မှုပြင်ဆင်ကြတယ်တကြီးရော်တွေကလေးလေးတွေနောက်မတန်ဆွမ်းနေအားလုံးအထုတ်ကိုစီနဲ့ရွာတွေကထွက်ကြပါတယ်ကျွန်တော်တို့ထမင်းစားတဲ့အင်းကဗမာစကားရေးလေတဲ့အမိုးကအိမ်မှာနေမယ်ဆိုရင်အဆင်မပြေဘူးလေတောထဲမှာပို့အဆင်ပြေတယ်အိမ်ကလင်းပြက်ကွင်းဖြစ်နိုင်တယ်တဲ့ ကိုနေထိုင်တဲ့အိမ်ကရန်သူလင်းပြကွင်းဖြစ်နေတာကြောင့်တစ်ချိန်လုံးပြေးဖို့အဆင်သင့်ဖြစ်နေရမယ်လို့ဒီကကရင်ရွာသားတွေစိတ်ထဲမှာအယိုးဆွဲနေခဲ့ကြတာပဲလို့လို့အချိန်မရှိဘူးလို့အမုန်းနဲ့ပါတီကအော်ဒါနဲ့ကျွန်တော်လဲအထုပ်တွေအသင့်ပြင်ရင်ပြေးဖို့စီစဉ်ရပါတယ်အဲ့ဒီချိန်ထိဘယ်ကိုပြေးရမလဲဆိုတာမသိသေးပါဘူးဒီရောလုံးတန်လင်းမြစ်ထဲဆင်းကြတော့ဆက်လေးတွေအသင့်အစင်သင့်ဆောင်နေတာတွေ့ရတယ်ရွာမှာဒီရွာပြင်တခြားရွာကလူတွေလဲမြက်ကမ်းပေါ်ဆင်းလာကြတော့တန်လင်းမြက်ကမ်းပေါ်မှာလူတွေဖွေးလို့အထုပ်ကိုစီနဲ့လူပေါင်းစုံပေါ့တန်ရမြက်ကန်းကနေဟိုဘက်ကန်းကိုမျောကြည့်လိုက်ရင်တော့အလံတလူလူလွင့်ထားတဲ့ထိုင်းမေကြောင်းနေကြားဆောင်သကန်းကိုတွေ့ရပါတယ်။အဲ့ဒါနဲ့လေကိုစီနဲ့ထိုင်းနိုင်ငံဘက်တော်တွေကိုတုတ်ချီတင်းကြရတာပေါ့။ဘာလို့ဆိုမြန်မာဘက်အချမ်းမှနေရတာအကုန်လုံးအဆင်ပြေကြတော့ဘူးလေ။လူပေါင်းထောင်ကျော်တန်ရမြက်ထဲမှာတော့အသွားအပြန်လူလာခောက်တုံလုံနေတဲ့စစ်လီတန်တွေကတော်တော်ညံနေပေါ့။အဲ့ဒါနဲ့ကျွန်တော်တို့ထိုင်းနေမြေပေါ့တစ်ဖက်ကမ်းတန်လင်းကမ်းပေါ်မှာပါပဲတန်လင်းမြက်ကမ်းပေါ်မှာပါအဲ့ဒီကိုကတ်တော့ထိုင်းနေကြဆောင်ရဲတွေရောက်လာကြပါတယ်အဲသူတို့ကကမ်းစပ်ပေါ်မှာနေလို့မရဘူးလို့ပြောတာနဲ့ကျွန်တော်တို့အကုန်လုံးကမ်းစပ်ကနေပြီးတော့တောထဲကိုဝင်ဖို့ပြင်ဆင်ကြတယ်ကမ်းစပ်ကနေတောထဲကို15မိနစ်လောက်လမ်းလျှောက်ဝင်ကြရပါတယ်တောက်လျှောက်စပြေဒုက္ခတွေကြီးပါပဲတော့ကလည်းကျန်းကြောက်ခဲတွေကလည်းများအတက်အဆင်းကလည်းကျန်းလမ်းမရှုံးနိုင်လို့ထန်းစင်နဲ့ခေါ်လာရတဲ့သူတွေဆေးပလင်းကိုဝလုံးနဲ့ချိတ်ပြီးခေါ်လာရတဲ့လူမမာတွေနှစ်ချီတွဲလုံးနဲ့လို့မပြတ်သေးတဲ့မြေကြီးပေါ်မှာအိတ်နေတဲ့ကလေးလေးတွေအများကြီးပါပဲကျွန်တော်တို့စခန်းချတဲ့နေရာကမိသားစုမှာဆိုရင်ကလေးက၄ယောက်အဖွားအိုးပေါ့လေသူက၁ယောက်လူမမာတယောက်သူကအလုံးကြီးချိတ်ထားတယ်အကုန်လုံး၁၀ယောက်သူတို့စားနေကြတဲ့တခုတည်းသောဟင်းကအကြီးကျဲကျဲငပိကိုစက်တုံအစိမ့်အုပ်ထားတယ်ဟင်းတစ်ခွက်တည်းပါပဲအဲသူတို့ဘေးမှာခေါင်းဆွေးချောက်တို့ကိုရင်တွေးတဲ့ထက်အဲ့ဒါကိုပိုက်စားလို့မီးဖို့ပဲစောင့်နေကြတယ်ကလေးလေးတွေကျွန်တော်အဲ့ဒီမှာနားလည်ခဲ့ရတာဒီဒေသကလူတွေဖို့ဩခေါင်းဆွေးချောက်ဆိုတာသူတို့အတွက်ဟင်းကောင်းတစ်ခွက်ဆိုတာပါပဲ။သူမင်းစားပြီးတော့တချို့ကဒီမှာကခရီးယံဘာသာဝင်တွေများကြတယ်။သူတို့ခရီးယံဘာသာဝင်တချို့ကသူမင်းစားပြီးတဲ့အချိန်မှာမိဖို့ပို့ပြီးတော့ခရီးယံဓမ္မတေးတွေဆိုကြပါတယ်။အဲ့ဒီအချိန်ကျွန်တော်စဉ်းစားမိတာပေါ့လေ။ကျွန်တော်တို့ပြောကြတယ်။တိုင်းရင်းသားတက်တွေဘာလို့နေကြလဲ။တဆကန်တွေကိုတိမ့်လိုက်ပါတော့လားကွာတိုင်းရင်သားလက်နက်ကင်အဖွဲ့တွေကစစ်ဆိုးရပေးတဲ့တပည့်6ပြားနဲ့ကြီးနဲ့နေကြတာလားလို့နိုင်ငံရေးသမားတွေရန်ကုန်မှာအခြေစိုက်တဲ့တချို့လူတွေပြောကြတဲ့ဇကားတွေကိုဒင်ကပိရေးနဲ့စားနေကြတဲ့တိုင်းရင်သားတွေမိဖို့ပဲစောင့်နေတဲ့ကလေးတွေခေါဆွေးကြောက်တော့ကဟင်းကောင်းတစ်ခွက်ဆိုတဲ့ကလေးတွေကဒီမိသားစုတွေဒီဇကားတွေကိုကြားနိုင်ကြပါမလားကြားများကြားဖို့ကြမလားကျွန်တော်တွေးမိပါတယ်အဲဒီမှာကျိုးပခက်ပါလာတဲ့သူတွေကတော့တွေ့ရပင်မှာကျိုးချီကြတော့ပေါ့တချို့လဲဒါလပတ်မိုးရေကားဖြင့်ခင်းကြအများစုကတော့ပစိုးခင်းအင်ဂျီခင်းပြီးတော့ကြောက်ခဲထူတဲ့မြေကြီးပေါ်မှာအိတ်ကြရတာပါပဲညာရှင်နိုင်လောက်လူတယောက်အတန်ကျကျနဲ့လမ်းအော်လို့မိဖို့ရေးလောင်းကျိုးလေဖျောင်းနိုင်မို့လေးရင်လာရင်မြင်မှာစို့လို့တစ်ချက်တစ်ချက်ထွက်လာတဲ့ကလေးငိုတန်းကလွဲပြီးတော့တတော်လုံးဘာသာမှမကြားရတော့ဘူးအဲ့ဒီညကကျွန်တော်တို့ပုံခိုရနေရာနဲ့၄ကီလိုမီတာလောက်အကွာမှာနာအဖာစစ်တပ်ကလေကြောင်းတွေတိုက်ခိုက်ခဲ့ပါတယ်ဒါနဲ့မနေ့ကျတော့တိုင်းပမာနေလို့မရဘူးလို့ကျွန်တော်တို့တည်င်းကြရတယ်မြန်မာဘက်ထဲကိုပြန်နေဖို့လုပ်ရပြန်တယ်အိတ်မကြပါဘူးထိုင်းရဲတွေကနေနေဆိုပြီးတော့တောထဲမှာပုန်းနေတဲ့ရွာသားတွေမြန်မာဘက်ထဲပြန်လာခဲ့ကြရတယ်ဒါပေမဲ့ ကျွန်တော်တို့နေတဲ့ရွာတွေလည်းမပြန်ရဲကြပါဘူး။တန်လင်းမြကန်းကနေမြန်မာဘက်အချမ်းတွေပြန်လာကြရတာပေါ့။အတိုင်းဘက်ကနေတော့မြန်မာဘက်ချမ်းပြန်လာကြရတာပါ။တန်လင်းမြကန်းဘေးတစ်လျှောက်မှာကြောက်တုံးတွေအောက်မှာခြုံတွေဘေးမှာမိသားစုတွေများစွာသူတို့ကိုယ့်အိမ်ကိုမပြန်ရဲတော်တယ်ကိုလည်းမဝင်ရဲဒုက္ခတွေများလိုက်ကြတာကျွန်တော်တို့တော်တယ်ကိုရောက်တော့ရေချာကြတယ်တော်တယ်မှာတော်လိုင်းရေးလုပ်တဲ့သူတွေအတွက်ရေကအဓိကပဲကျွန်တော်တို့ကတော်တယ်ကိုလည်းဒီလိုတစ်ခါလည်းမရောက်ဘူးတော့ရေရဲ့အရေးကြီးပုံကိုတွေးမိခဲ့ဘူးအဲ့ဒီမှာဂူကြီးပြေးတဲ့ကရင်ရွာသားလေးနှစ်ယောက်ကစံထုပ်တွေအိုးတွေခွတ်တယ်မြကန်ဘေးကနေတော်တွေကို45မိနစ်လောက်ချောက်ပြီးတော့မှလက်ရွတ်တွင်ကလေးနှစ်တွင်တွေ့ပါတယ်ကျွန်တော်အကုန်လုံးတိုင်ပင်ပြီးတော့အဲ့ဒီမှာစကန်းချဖို့ပြင်ကြပါတယ်ကျွန်တော်တို့ညတိုင်းထမင်းစောစောစားပြီးတော့တလုံးနေတော့ရှိတဲ့ရေဒီယိုနောက်ထောင်ကိုပြင်ကြတယ်အဲ့ဒီမှာညဘက်တရင်ထဲမှာပါတဲ့တစ်ခုကနိုင်ငံလေးကိုဝင်လာတဲ့ဒုက္ခတွေကိုပြန်မောင်းထုတ်တဲ့မူဝါဒမရှိဘူးလို့ထိုင်းအစိုးရကပြောတယ်အဲ့ဒီတရင်ကိုကြားတော့ကျွန်တော်တို့တော်တယ်မှာထိုင်နေကြတယ်သူတွေအကုန်လုံးဝိုင်းရေကြရပါသေးတယ်ညဘက်လျှက်စမီလည်းမရှိတော့ကျွန်တော်တို့ကဖျောင်းနိုင်မိတယ်နေကြဒရုန်းတွေလာပြီးထောက်လန်းတယ်ဆိုတော့ဘယ်သူမှမီးမထွန်းရဲကြဘူးခဏလေးထွန်းလိုက်ပြန်ပိတ်လိုက်အဲ့လိုနဲ့တော်တယ်မှာတွေ့တဲ့အရွက်တွေကိုဟင်းလုပ်ပြီးတော့စားပါလာတဲ့ငါတတာဘူးတွေဦးချက်ကျိုးပကပေါ်တလက်မြေကြီးပေါ်တလက်အိတ်ရင်နဲ့လူသူမနည်းတဲ့တောထဲမှာကျွန်တော်တို့လေးညနဲ့၅ရက်ကြာခဲ့ပါတယ်အဲ့ဒီမှာရခဲ့တဲ့မိတ်ဆွေတွေကတော့မိတ်ဆွေအရင်ချာလေးပေါ့လေတန်လီမြကန်းပေါ်ကနေတောထဲဝင်လာတဲ့တစ်လျှောက်တင်ချိုင်းဘေးမှာမြစ်ဘေးမှာကလေးငယ်တွေများစွာမိသားစုပေါ်များစွာသူတို့ကငပြောပင်တွေအောက်မြေကြီးပေါ်အဝတ်ခင်ပြီးအိတ်ကြတယ်ညတိုင်းလေရင်နဲ့လာတိုက်မှလားဆိုရဲအသိနဲ့လူထောင်ကျော်ကလေရင်တန်းနွားဆွင့်ပြီးတော့ကောင်းငင်ကိုမော့ကြည့်ပြီးတော့အိတ်ကြရတယ်ကျွန်တော်တို့တော်တွေကနေပြီးတော့ရွာကိုခဏခဏပြန်တဲ့ Honey Blood ဆိုရဲကရင်ရွာသားလေးရှိပါတယ်ယောမသူပြန်လာပြီဆိုရင်ယောမဘာဖြစ်နေပြီလဲတိုက်ခိုက်ခံရတာရှိလားမြကံမေးကယွာသားတွေကိုဘယ်လိုနေသလဲစသဖြင့်အကုန်လုံးဝိုင်းမေးကြရတာပေါ့ကျွန်တော်စဉ်းစားကြည့်တယ်ပြီးခဲ့တဲ့တစ်လလောက်ကတကဘာလုံးကအကြောင်းညာကြိုက်တဲ့အကြောင်းညာကိုကျွန်တော်တို့သိရင်တဲ့အချိန်ကြိုက်တဲ့အချိန်ကောက်ရှာလို့ရတဲ့ခြေနေကနေလူတယောက်နဲ့ရေဒီယိုတစ်လုံးကပြောသမျှညဘက်ဖျောင်းနိုင်ထွန်းပြီးတော့ယုံကြည်ရတဲ့ဘဝကိုနေချင်းရောက်သွားခဲ့တာပေါ့အဲ့ဒါနဲ့ AB 3ရက်နေမှာတော့ရွာထဲကိုပြန်ဝင်လို့ရပြီလို့တင်ကြတာနဲ့ကျွန်တော်တို့အကုန်လုံးအထုတ်ပြင်ကြပါတယ်အမိုးလာခေါ်ရဲဆက်လေးနဲ့ပြန်ခဲ့ကြရရွာကိုပြန်ရောက်တော့တရွာလုံးနေပါဘုံခိုခြင်းတူးပြီးကြပါပြီကျွန်တော်တို့တော်ရဲနေတဲ့တခြားမတ်လ30မှာတမဟာ3နဲ့တမဟာ5အဲ့ဒီနေရာပေါ့လေရွှေတူးပေါ်တဲ့နေရာပါမဲဝိုင်းလို့ခေါ်ကြပါတယ်အများကသိကြတယ်ဒါမဲကရင်ခေါ်တော့မဲဝီလို့ခေါ်ပါတယ်အဲ့နေရာကိုစက်ကောင်စီကလေရင်နဲ့တိုက်ခိုက်ခဲ့ပါသေးတယ်တိုက်ခိုက်ခံရတဲ့သူကပြန်ရောက်တော့ကျွန်တော်တို့ပြောပြတယ်ကျွန်တော်အဲ့နောက်ကရင်စစ်သားတွေပြောတဲ့စကားကိုကြားရောင်ပါတယ်လေရင်နဲ့ဘလောက်တိုက်တိုက်ပြငါတို့ဘာကြောက်ပါဒီကောင်တွေပတ်စံကုန်ရင်ရက်သွားကြမှာပဲလို့ကရင်စစ်သားတွေကပြောကြတယ်ကျွန်တော်တို့ကရင်တွေကစစ်ကိုလက်နဲ့နဲ့တိုက်တာမဟုတ်စိတ်ဓာတ်နဲ့တိုက်တာဒီဘူးနော်မှာနေတော့ကရင်စစ်ဘုတ်တို့ပြောတာအတိအမှန်ပါကရင်စစ်သားတွေကလာစားမရပါဘူးကျိုးပကပေါ်အေးငပိရေးစားပြီးတော့စစ်တိုက်ကြတာဒီကော်တူးလေးနေမြေထဲမှာတလနေပါကြာခဲ့ပါတယ်အမိုးဖာတီဒရမူနော်တန်ညာကျော်တို့ခီတို့မူခလိုတို့နဲ့ ဣတုထတရားလုံးအရာရာအစဉ်ပြေပြီးဘုရားသခင်ကောင်းကြီးပေးပါစေလို့ကျွန်တော်ဆုတောင်းပါတယ်။သကောကင်ဘာသာစကားမှာကျွန်တော်အတွက်အတန်ခက်တဲ့အတန်ထွက်ရခက်တဲ့စကားလုံးသုံးလုံးရှိပါတယ်။အဲ့ဒါကကွန်ရာရဲ့ယေရှုတင်တာရဲ့အယူရဲ့ဒီစကားလုံးသုံးလုံးကကရင်အတန်ထွက်မှာမနီယိုးဆွဲတွေပါပဲ။ကွန်ရာကို W ယေရှုတင်တာကို W အယူကိုတော့ W ကျွန်တော်အတန်ထွက်တာလွဲကောင်းလွဲနိုင်ပါတယ်။ကျွန်တော်မမိတော့တော့ဒီစကားတွေထဲမှာဒီစကားလုံးသုံးလုံးကတော်တော်ခက်ခဲပါတယ်။ဒီစကားလုံးသုံးလုံးနဲ့ပဲကျွန်တော်တက်တဲ့စကားလုံးနဲ့ပဲဒီ podcast ကိုဒီကုန်ချုပ်ပြတယ်။ W Ituta W Tukirewa